ပန်ကွန်ကြီးချုပ်ရှင်ဇိုအာဘေတရုတ်နိုင်ငံကိုဒီလအတောင်ပိုင်းမှာလာရောက်လည်ပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြားနေမှာကြေညာပါတယ်။ဒီခီးစဉ်ဟာ2017ခုနှစ်ကစလို့ဂျပန်ကွန်ကြီးချုပ်ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးပြိုင်ပွဲနိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ်ဂျပန်နိုင်ငံကြားငင်းချင်းရင်းနဲ့မိဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့တဲ့ဆီနိုဂျပန်မဟာမိတ်စာချုပ်အနှစ်40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အောက်တိုဘာလ25ရက်နေ့ကနေ29ရက်နေ့ထိဂျပန်ကွန်ကြီးချုပ်လာမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူလူခန်းကပြောပါတယ်။ဒီလေပတ်ခီးစဉ်ကနေနိုင်ငံအပြန်အလှန်ဆက်တယ်မှုတွေတွေ့မြင်လာခြင်းနဲ့အပြင်အပြန်အလှန်ပူးပေါင်းဆောင်မှုတွေလည်းလမ်းကြောင်းမှန်မှုကိုပြောင်းသွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါတယ်။ဆီနိုဂျပန်စာချုပ်ကို1988ခုနှစ်အောက်တိုဘာလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါတယ်။